စစ်တပ်ကအာဏာသိမ်းကြတဲ့ကဖမ်းဆီးထိန်းသိမ်းခံထားရတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညို့အမှုတွေကပုံမှန်905ခမှုတွေအတွက်ထောင်ဒဏ်2နှစ်ချမှတ်ခဲ့တဲ့အမှုအယူခံကိုခရိုင်တရားရုံးကပယ်ချလိုက်တယ်လို့သူရဲ့ရှင်တွေကပြောပါတယ်။မကွေးတိုင်းဝန်ကြီးချုပ်လိုပဲတရားစွဲခံထားရတဲ့တခြားပြည်နယ်ဝန်ကြီးချုပ်တွေရဲ့အမှုနောက်ဆုံးအခြေအနေတွေကိုတော့ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူထွေးကစူးစီးတင်ပြပေးထားပါတယ်ရှင်။
အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုရစသက်ကြီးပုံမှန်905ခါခွေနဲ့အလုတ်ချမ်းနဲ့စွန်လကထောင်နဲ့နှစ်ချမှတ်ခံထားတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုအမှုအတွက်သူ့ရှေ့နေကပြင်ဆင်ချက်အယူခံတင်ထားတာကိုခရိုင်တရားရုံးကပယ်ချလိုက်ပါတယ်။အခုလိုပယ်ချလိုက်ပြီးတဲ့နောက်ဒေါက်တာအောင်မိုးညိုရဲ့ဆန္ဒအရထက်ပြီးအယူခံဝင်တော့မှာမဟုတ်ဘူးလို့သူ့ရဲ့ရှေ့နေကအခုလိုပြောပါတယ်
။အဲ့ဒါအယူခံမှတ်လိုက်တယ်ခင်ဗျာ။အယူခံပယ်တာပေါ့နော်။အယူခံပယ်တာပေါ့။ကျွန်တော်တို့ပြီးခဲ့တဲ့ဟာယူခြင်းရပါလို့ကျွန်တော်တို့ဒီခေတ္တရည်ကြီးအမိန့်ချတာပေါ့။ဘာသာစကားနဲ့ပတ်သက်လို့ကျွန်တော်တို့ဒီဆိုင်ရာချင်းတော်တော်အမှုညူကတော့မတက်တော့ဘူးလေလို့ပြောတာကျွန်တော်လည်းပြော
တာ။ဒေါက်တာအမှုညူအပေါ်စစ်ကောင်စီကပုံမှန်905ခါခွေးနဲ့ထောင်ထဲချထားတဲ့အပြင်အာဂရိလိုက်စားမှုခုနှစ်မှုနဲ့လည်းတရားစွဲထားပါတယ်။ဒီကနေ့တနင်္လာနေ့မှာအဲ့ဒီအမှုတွေအတွက်ကြားနာစစ်ဆေးခဲ့တာနဲ့ပတ်သက်လို့ရှေ့နေကအခုလိုပြောပြပါတယ
်။ဒီနေ့ကကျွန်တော်တို့အမှုကလေဒီနေ့ဆက်ရတာတော့ဒီလိုဒေါ်တော်အောင်မိုးညူရဲ့အမှုနံပါတ်5တက်တည်ရဲ့အမှုနံပါတ်6ကပြန်လည်မီကိုထုတ်တယ်နမအမှုနံပါတ်9ဖြစ်တယ်အဲ့ဒါပဲရှိသေးတယ်အာဂရီနံပါတ်လည်းဟာအမှုနံပါတ်5တော့တက်တည်လူပြတ်တက်တည်တူဖြစ်တာပေါ့နော်အမှုနံပါတ်6ကဒီလူပြန်လည်မီဆက်မီတာပေါ့ခွန်5တော့ကျွန်တော်ဒီလူဖြစ်တာပေါ့အဲ့ဒါအဖြစ်ပဲရှိသေးတယ်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက် NLD အစိုးရလက်ထက်ကဝန်ကြီးချုပ်အာလုံနီပါးကိုဖမ်းဆီးပြီးထောင်နဲ့15နှစ်အထိချမှတ်နိုင်တဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲထားပါတယ်။စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်၊ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွတ်၊မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်နဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးစံတို့ပါဝင်ပါတယ်။ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွတ်ဟာအာဂရီအမှု9မှုနဲ့တရားစွဲခံထားရပြီးအပတ်စဉ်တောက်ကြနေတိုင်းအမှုကြားနာစစ်ဆေးတာတွေလုပ်နေတယ်လို့ဒေါက်တာလင်းထွန်းနဲ့အတူအာဂရီလိုက်စားမှုဥပဒေနဲ့တရားစွဲဆိုခံထားရတဲ့စီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်လွင်ရဲ့ရှင်းလင်းကပြောပါတယ
်။ဝန်ကြီးချုပ်ဒေါက်တာလင်းထွန်းရဲ့စီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်လွင်ရဲ့နောက်တစ်ခါကေကန်ကုမ္ပဏီရဲ့မန်နေဂျာဖြစ်တဲ့ကိုစိုးမင်းထွန်းရဲ့အဲ့ဒီ၃ယောက်ကိုအာဂရီလိုက်စားမှုတက်ချက်ရေးဥပဒေနဲ့ဆွဲထားတဲ့အမှုမှုဝါးဝါးငါးမှုဖြစ်ပါတယ်။အဲ့ဒီငါးမှုမှာအဲဒီကတေကန်ကုမ္ပဏီရဲ့မန်နေဂျာတော့အမှုနံပါတ်1တခုမှာပဲသူကပါပါတယ်။အဲဝန်ကြီးချုပ်ဒေါက်တာလင်းထွတ်ကတော့အမှုနံပါတ်1234မှုဖြစ်ပါတယ်။စီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်လည်းကတော့1345ဒီမှုပါပဲရှင့်ဒေါက်တာလင်းထုတ်ကအမှုနံပါတ်1မှာတယောက်တည်းစီမံဘဏ္ဍာဝန်ကြီးကတော့အမှုနံပါတ်5မှာတယောက်တည်းအပတ်စဉ်တောက်ကြနေတိုင်းဖြစ်ပါတယ်အမှုရဲ့တိုးတက်မှုကတော့တရားလိုပြတ်သက်သူတွေအကုန်လုံးကိုပြီးကန်ပြီးဖြစ်နေပါပြီ
စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကိုတော့905ခါခွေအပြင်အာဂရိလိုက်စားမှုဥပဒေပုံမှန်55နဲ့ခုနှစ်မှုတရားစွဲထားတယ်လို့စုံစမ်းသိရပါတယ်ဝန်ကြီးချုပ်တွင်ရမှုတွေနဲ့ပတ်သက်လို့သူတို့ရဲ့ရှင်းလင်းတွေဘက်ကလုံခြုံရေးအခြေအနေကြောင့်ရှင်းလင်းပြောပြနိုင်ခြင်းမရှိပါဘူး။ဒါကြောင့်သူ့ရဲ့အမှုနောက်ဆုံးအခြေအနေကိုမသိနိုင်သေးဘဲဖြစ်နေပါဗျ။လက်ရှိမှာကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကိုအာဂရီလိုက်စားမှုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လုပ်တဲ့ဆိုတဲ့အမှုတွေအတွက်စုစုပေါင်း1089နှစ်။နောက်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုကိုတော့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လုပ်ဆောင်မှုနဲ့စစ်ကောင်စီက1092နှစ်ချမှတ်ထားပါရဲ့ရှင်။